2018ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုချီးမြှင့်လာခံခဲ့ရတဲ့သူတေသနာတွေကအာဂတ်ဆူဇန်ဒေးလာရေးမှာဘယ်လောက်အရေးပါလဲဆိုတော့ဒီတစ်ပတ်မှာပြောပြခြင်းပါ။
ကျွန်တော်တို့ဒီသဝိုင်းအလုံးရဲ့ဇီဝအသက်ရှင်မှုအတွက်မရှိမဖြစ်တဲ့ပရိုတင်းဓာတ်ကိုဆဲလို့နွားလို့အသားအနေရယူရပါတယ်။တိရိစ္ဆာန်တွေကြတဲ့အခါကျတော့အပင်ကနေပရိုတင်းဓာတ်ရဖို့အတွက်လုပ်ရတယ်။အဲ့ရဖို့အတွက်မြောက်များစွာစားပြီးမှအပင်ကပရိုတင်းဓာတ်ကိုကြော်ဓာတ်ထုတ်ပြီးမှပရိုတင်းအစ်စ်ပြောင်းရပါတယ်။ပရိုတင်းဓာတ်ကိုမြက်ကပဲဖြစ်ဖြစ်နွားလို့အသားပဲရပဲဖြစ်ဖြစ်ထုတ်ပြီးတဲ့အခါမှတည်းလူတွေရဲ့စွမ်းအင်ကအဲ့ဒီကနေရတယ်။အသက်ရှင်နိုင်ပါတယ်။ဒါအသက်အရေးကြီးပါတယ်။လာမယ့်နှစ်20လောက်အတွင်းမှာအမေရိကန်နိုင်ငံ NASA နေပြီးတော့အင်္ဂါဂျိုဘုံလူတွေတွားရောက်ဖို့အကောင်ထည့်ဖို့မှာပေါ့နော်။အဲ့တော့ဆဲရုပ်တွေမဟုတ်ဘဲနဲ့ပရိုတင်းဓာတ်ပေါ်မှာမှီပြီးတော့မှအသက်ရှင်ရတဲ့လူတွေကိုကိုယ်တိုင်သွားကြမှာဖြစ်တဲ့အတွက်သွားမဲ့ခရီးကကိုလာကွယ်အပြန်ကကိုလာကွယ်နောက်အင်္ဂါစုပေါ်မှာတစ်နှစ်ခွဲလောက်နေရမယ်ဆိုလို့ရှိရင်၄နှစ်လောက်အကြာသွားတဲ့ခရီးပြင်ဖြစ်တဲ့အတွက်လိုက်ပါတဲ့ခရီးတွေအတွက်လိုအပ်တာကတော့နည်းနည်းစားမယ်အစာတွေအများဆုံးရှိနေမယ်အစာနဲ့အဲ့တော့အလွန်အာနိသင်ထက်မြက်တဲ့ဆေးဝါးတွေယူသွားဖို့လိုအပ်ပါတယ
်။ NASA American Agatha Susan ရဲ့ဖွဲ့ကဒေါက်တာပရိဒာတင်ပါ။ Agatha ရင်းလူသားတွေတွားရောက်ဖို့နဲ့ဆက်နေနေတဲ့ Agatha ဆံရသိပ္ပံနဲ့ဆေးပညာရဲ့သူတေသနာတွေကို Texas University မှာရှိတဲ့ Lyndon B. Johnson Swiss Center ကနေအဓိကဆောင်ရွက်နေတာဖြစ်ပြီးဒီနေ့ဒါဗိဒ်ရဲ့ Nobel ဆုရသူတေသနာတွေဟာ NASA အတွက်အတော့ကိုအထောက်အကူရစေတယ်လို့ဆိုပါတယ်။
အကာသခီးစဉ်မှာလူအန္တရာယ်ပြုစေတဲ့ cosmic တရားကြီးမျိုးလူခန္ဓာကိုယ်ကနေ vitamin A C တို့ကစုပ်ယူလိုက်နိုင်ပါတယ်။ရောင်ကြီးတဲ့လို့ cell တွေပြတ်သွားလို့ရှိရင် design လုပ်လို့ဒီဇီဝ design bio engineering genetic engineering နဲ့လုပ်လို့ရတဲ့ protein enzyme တွေကနေထုတ်ယူနိုင်တဲ့မကောင်းတဲ့ cell တွေကွာလာမဲ့အစားဒီဆေးတွေကဖျက်ပေးနိုင်အကောင်းဆုံးဖြစ်ပါလိမ့်မယ်။ဒီဇီဝဗေဒမျိုးကိုလေ့လာတဲ့ဟာကို space medicine လို့ခေါ်ပါတယ်။အကာသဆေးပညာပေါ့နော်။စေပေါ်ထုံးမှုလို့လည်းခေါ်ပါတယ် space medicine generation ပေါ့နော်နောက်တစ်ခုကပါလဲဆိုမိုင်တန်းပေါင်းများများစွာဝေးတဲ့နေရာနေပြီးတော့အဝေးကနေစေကူတာဒီကိုလည်းဒီ tele medicine တို့လည်း NASA မှာစမ်းသပ်နေပါတယ်ဥပမာအားဖြင့် cytochrome P450 လို့ခေါ်တဲ့တဆေးဓာတ်ပေါ့နော် protein enzyme ရဲ့အာနိသင်ထည့်မြက်မှုကိုခန္ဓာကိုယ်သန်ဆန်းအားရှိဖို့ပို့ပြီးတော့ထည့်မြက်ဖို့အတွက်အထောက်အကူဖြစ်တဲ့ enzyme mutant ကိုထုတ်ယူဖို့သိအရေးကြီးပါတယ်ဒါနဲ့ပတ်သက်တဲ့စိတ်တုတေနာမျိုးကို NASA Johnson Space Flight Center ဒေသနာဌာနမှာအထူးစူးစမ်းနေကြပါတယ်။ဒီစူးစမ်းနေတဲ့ဟာကအရန်ကိုအထောက်အကူပြုတဲ့ဤပညာနဲ့ပတ်သက်ပြီးတော့ Nobel ဆုပေးတဲ့လို့ပြောလို့ရပါတယ
်။2018အတွက်ဒါဗိဒ်ဗေဒ Nobel ဆုရသူ3ဦးကဆုတဝက်ကို American နိုင်ငံ California ဆက်မှုတက္ကသိုလ်ကဓာတု Engineer ပမောက္ခ Francis H. Arnold ကရခဲ့တာပါ။သူ့ရဲ့သူတေသနာကအာဂတ်ဆူဇန်ရဲ့အတွက်ဘလို့အရေးပါပါတယ
်ဓာတုဗေဒနိုဘယ်ဆုရခဲ့တဲ့ဒေါက်တာဖရန်စစ်အာနိုသူရဲ့ protein enzyme ရဲ့တဆေးဓာတ်ကိုမျိုးရိုးဗီဇာအင်ဂျင်နီယာနည်းပညာ genetic engineering နဲ့ထုတ်ယူတဲ့နည်းဟာခရီးဝေးလူသားတွေလိုက်ပါမယ်အာကာသစူးစမ်းလေ့လာမှုအတွက်အထောက်အကူပြုမှာဖြစ်ပါတယ်သူရဲ့ directed evolution ပေါ့နော်Charles Darwin ရဲ့ဗီဇာမျိုးရိုးတိုးတက်ပြောင်းလဲမှု theory ကိုအခြေခံထားတဲ့နည်းပညာကို directed evolution လို့ခေါ်ပါတယ်အဲ့တော့ဗီဇာမျိုးရိုးကတိုးတက်ပြောင်းလဲရတဲ့ ecosystem ပေါ့နော်ကိုနေထိုင်တဲ့ပတ်ဝန်းကျင်နဲ့ပဟဇာတဖြစ်အောင်သတ္တဝါတွေရဲ့နေမှုထိုင်မှုတွေကအစတဘာဝလျောက်အလူလိုပြောင်းလဲလာတဲ့ဟာကိုဗီဇာမျိုးရိုးတိုးတက်ပြောင်းလဲမှု evolution လို့ခေါ်ပါတယ်အဲ့တော့ဒီ genetic evolution နဲ့ပတ်သက်ပြီးဒီ idea ကိုအသုံးပြုပြီးတော့မှလူကိုယ်တိုင်ဝင်ပြီးတော့ဗီဇာမျိုးရိုးတိုးတက်ပြောင်းလဲအောင်လုပ်တဲ့နည်းပညာကိုခေါ်ပါတယ
်သဘာဝနည်းနဲ့ဓာတုတက်တုံ့ပြန်မှုရဲ့ဉာဏ်ဆန်းလာအောင် enzyme တက်ဖြစ်ပေါ်မှုကိုထိန်းချုပ်နိုင်တဲ့နည်းလမ်းကိုရှာတွေ့ခဲ့တယ်ပမောက္ခအာနုနဲ့တူဓာတုဗေဒနိုဘယ်ဆုကိုပူးကွဲရခဲ့သူက2ဦးပါ American နိုင်ငံ Ministry တက္ကသိုလ်ဇီဝသိပ္ပံဌာနကဂုဏ်သူဆောင်ပမောက္ခ George P. Smith ကိုတော့ protein အသစ်တွေထုတ်နိုင်အောင် bacteria တွေကိုပြောင်းလဲပေးနိုင် virus အမျိုးအစားထုတ်လုပ်နိုင်တဲ့အတွက်ပြည့်ရတာဖြစ်ပြီး Britain နိုင်ငံ Cambridge တက္ကသိုလ်ကသူကျေကနာပညာရှင်ပမောက္ခ Gregory Winter ကိုတော့ဇီဝပစ္စည်းထုတ်လုပ်ရမှာတုံ့နိုင်တဲ့ ခန္ဓာကိုယ်ကပရိစီဝပစ္စည်းတွေဖြစ်ပေါ်စေနိုင်တဲ့နည်းလမ်းတွေကိုရှာတွေ့ကြတဲ့အတွက်ပြည့်ရခဲ့တာပါ။သူတို့သုံးရဲ့သူပြဒနာတွေ့ရှိချက်တွေဟာတစ်ခုနဲ့တစ်ခုအပြန်အလှန်အကျိုးပြုနေကြတယ်လို့လည်းပြောပါတယ်
။ဓာတုပိရနိုဘယ်ဆုဒီနှစ်ထဲမှာရတဲ့သုံးဦးတည်းကနေဒေါက်တာဂျော့စမစ်နဲ့ဒေါက်တာဂရီဂရီဝင်းတာတို့ကဒေါက်တာဖရန်စစ်အာနိုတဲ့သူပြဒနာနဲ့တဦးပေါ်တဦးပြန်လာအကျေစုပြုပါတယ်။ဘာကြောင့်လဲဆိုတော့ဒေါက်တာစမစ်နဲ့ဒေါက်တာဝင်းတာတို့ဟာဗိုင်းရပ်စ်ပိုးတွေကိုအခြေခံပြီးတော့မိမိလိုချင်တဲ့ပရိုတီးန်မျိုးစားဒါမှမဟုတ်လို့ရှိပရိုတီးန်အင်ဇိုင်းကစေးတပ်ပရိုတီးန်အမျိုးအစားကိုဗီဇာမျိုးရို DNA ဂျင်းတွေကိုဒီဗိုင်းရပ်စ်ထည့်ပြီးတော့ကိုလိုချင်တဲ့ဒီအင်ဇိုင်းပရိုတီးန်ကိုထုတ်ယူနိုင်တဲ့အခါကိုသူကသူတည်တနာလုပ်ခဲ့လို့ရတာပါဒေါက်တာဖရန်စစ်အာနိုကြတော့သူ့ရဲ့သူတည်တနာကဒီကုနာထုတ်လို့ရတဲ့ဒီအင်ဇိုင်းတွေကိုဖြတ်ပြီးပွားဖို့အတွက်ကိုသူကဘာလုပ်လဲဆိုတော့ဗိုင်းရပ်အစားသူကဘက်တီးရီးယားတွေကိုထည့်လိုက်တယ်ဘက်တီးရီးယားထဲမှာဒီကိုလိုချင်တဲ့အမျိုးအစားပရိုတီးန်အင်ဇိုင်းကိုသူကပွားလိုက်တာပေါ့နော်ပွားလိုက်တဲ့အခါကျတော့သူကတဖြည်းဖြည်းဘက်တီးရီးယားထဲမှာဒီအင်ဇိုင်းတွေကနေပြီးအများကြီးထွက်လာတယ်ထွက်လာတဲ့အချိန်မှာပို့ပြီးတော့တန့်နေပို့ပြီးကောင်းနေเอนไซม์ကိုတက်စုထဲမှာပေါ့နော်ဖွဲပြီးတော့ရွေးယူလိုက်တယ်ရွေးယူလိုက်ပြီးတော့မှတစ်ခါပြန်ပြီးတော့နောက်အစ်စ်เอนไซม์ထပ်မွေးတယ်ထပ်မွေးတဲ့အခါကျဘာဖြစ်သွားလဲဆိုတဲ့အခါကျဖြည့်ပေးလိုက်တဲ့အမျိုးအစားကကောင်းတဲ့အတွက်ဖတ်ပွားလာတဲ့ဟာတွေကလည်းအမျိုးအစားကောင်းတဲ့ဟာတွေအများကြီးရအဲ့တော့သူကစင်နေစင်ကဲတန်တရားလဲနေတယ်လို့ပေါ့နော်ထည့်လိုက်ပုံကောင်းတဲ့အမျိုးတွေအများကြီးထွက်လာလိုက်ရဲ့သူကအကောင်းဆုံးအတန်ဆုံးနဲ့အတန်ဆုံးမျိုးရိုးဗီဇဖတ်လို့ရတယ်အင်ဂျိုင်းကိုသူကယူလိုက်တာပေါ့နော်။ဒီအနေနဲ့ပတ်သက်တဲ့သူတည်တနာအခုမှရလို့အခုပေးတာမဟုတ်ပါဘူး။1980လောက်ကလေးကစပြီးတော့သူတို့ကြိုးစားခဲ့တာပါ။အဓိကပါလဲဆိုလို့ရှိရင် genetic mutation ဆိုတဲ့နည်းပညာနဲ့စပါးအသိဉာဏ်တွေအတွက်တို့အောင်လူအတွက်များတဲ့နွားရအောင်ဖန်တီးတဲ့ဤ theory အခြေခံထားတဲ့နည်းပညာဒီ direct evolution ကို test ပေါ့နော်။ဖန်ပြွန်တဲ့မှာဒီကမျိုးကိုပြောင်းပြီးကောင်းအောင်လုပ်ရတဲ့နည်းပညာနဲ့ပတ်သက်လို့ဓာတုပိရနိုဘယ်ဆုကိုဒီနေ့ရှင်းပြတာပ
ါဒီနည်းပညာနဲ့သူပဒနာလှုပ်ဆောင်မှုတွေကလည်းလူတွေအတွက်ဘယ်လိုအကျိုးဖြစ်စေလဲဆိုတာကိုနောက်တစ်ပတ်မှာဆက်ပြီးပြောပြပေးဖို့ရှိတယ်ဆိုတာသင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ရပါစေနောက်တစ်ပတ်မှာကျန်းစီဆက်ပြီးပြန်ပါမယ်